မေးအခုနိုင်ငံခြားရေးဝန်ကြီးအသစ် Mr. People's Program ကသတင်းစာရှင်းလင်းပွဲလုပ်တယ်လို့သိရတယ်။အဲ့ဒါပထမဆုံးအကြိမ်လားသူ့အကြောင်းတွေရောဗားဒီများသိရသေးတယ်
။ဟုတ်ကဲ့အောက်တိုဘာ10ရက်နေ့ကဒီနိုင်ငံခြားရေးဝန်ကြီးအသစ်ကိုပထမဆုံးခန့်အပ်တာရှင်။မနေ့ကဒီပထမဆုံးအကြိမ်အစိုးရအဖွဲ့အစည်းအဝေးအပြီးအခုသတင်းစာနဲ့ဇင်းနေတဲ့အတူသူပထမဆုံးတွေ့တဲ့သဘောပါ။သူကတကယ်တော့ဝိုင်းရင်တန်တမန်တူပါရှင်။1968ခုနှစ်ကတည်းကထိုင်းနိုင်ငံခြားရေးဝန်ကြီးဌာနမှာအမှုထမ်းခဲ့ပြီးနောက်ဆုံးအခု2000တခုနှစ်မှာထိုင်းနိုင်ငံခြားရေးဝန်ကြီးဌာနမှာပဲအမြဲတမ်းအတွင်းဝင်အဖြစ်နဲ့တာဝန်ထမ်းခဲ့ပြီးအခုအဲ့ဒီမတိုင်ခင်ကာလကပဲနိုင်ငံခြားနဲ့ဒီကုလသမဂ္ဂတွေမှာလည်းထိုင်းတာမန်အနေနဲ့တာဝန်ထမ်းခဲ့သူတူပါရှင
်။အာနာသိန်းအစိုးရကရွေးချယ်ခဲ့တဲ့ဝန်ကြီးဆိုတော့ဒီအချက်ပေါ်မှာမေးခွန်းထုတ်စရာတွေများဖြစ်နေသေးလား
။ထိုင်းနိုင်ငံမှာဆီယာနာသိန်းကြီးအသစ်ဖွဲ့တဲ့အစိုးရအဖွဲ့ကအိမ်နီးချင်းနဲ့တခြားနိုင်ငံတချို့ကအားပေးတဲ့သဝင်သားတွေအများကြီးပေးပို့ခဲ့တယ်သူတို့ကလည်းလက်ခံရရှိခဲ့တယ်လို့သူကပြောတယ်ရှင်။ဒီနိုင်ငံတွေအနေနဲ့အခုအသစ်ဖွဲ့ခဲ့တဲ့အစိုးရရဲ့အခက်အခဲတွေကိုနားလည်တဲ့အကြောင်းပြောကြားကြတယ်လို့လည်းသူကရှင်းပြခဲ့တယ်
။အဲ့ဒီအာဏာသိမ်းဖြစ်ရတဲ့ပတ်သက်ပြီးတော့ဝန်ကြီးကတုံ့ပြန်များရှင်းပြခဲ့သေးလား
။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်တလောဆောင်ရွက်မဲ့အစီအစဉ်တွေထဲမှာလည်းထိုင်းနိုင်ငံနဲ့မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘာတွေဖြစ်ပျက်ခဲ့တယ်လဲ။ထိုင်းနိုင်ငံအနေနဲ့အခုဘယ်အနေအထားကနေရပ်တည်နေတယ်လဲ။ပြည်ရင်းနဲ့ပြည်ပနိုင်ငံသားရေးရာမူဝါဒတွေနဲ့ပတ်သက်ပြီးငကိုမူလရှိပြီးသား policy တွေအတိုင်းဆက်လက်ကျင့်သုံးမသုံးစတာတွေကိုရှင်းပြဖို့ပါဝင်တယ်လို့သိရတယ်ရှင်။ဒီနေရာမှာထူးခြားတဲ့အချက်တချို့ကတော့သူပြောထားတဲ့စကားတွေမှာအာဏာသိမ်းတယ်ဆိုတဲ့အတုံးနှုံးကိုမတုံ့နိုင်ရဲ့ရှိကိုပဲမျှော်ပြီးဆက်လက်ဆောင်ရွက်သွားဖို့စီသားရည်ရဲ့နောက်သူတို့အစိုးရအနေနဲ့တစ်နှစ်တန်းထက်ပိုပြီးအာဏာကိုဆွဲကင်သွားဖို့မရှိဘူးဆိုတာကိုလည်းထပ်ကတလေလေပြောထားတာတွေ့ရတယ်ရှင်။
ဒါနဲ့မေရောဝန်ကြီးကိုမြန်မာနိုင်ငံပေါ်ထားတဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်ပြီးတစုံတရာမေးခွန်းရခဲ့လား
RFA အနေနဲ့မေးခွန်းရခဲ့တဲ့မေးခွန်းတစ်ခုကတော့ထိုင်းဝန်ကြီးချုပ်တက်ဆင်လက်ထက်ပေါ့နော်မြန်မာနိုင်ငံပေါ်ထားတဲ့ policy တွေကိုနိုင်ငံတကာကအကြီးအကျယ်ဝေဖန်ခံခဲ့ရတာဆိုတော့အခုဝန်ကြီးအသစ်လက်ထက်မှာဒီနိုင်ငံခြားရေး policy တွေကိုနိုင်ငံခြားရေးမူဝါဒတွေကိုပြုပြင်ဖို့အလားအလာရှိသလားဆိုတဲ့မေးခွန်းပါရှင့်ဆိုတော့ဒီမေးခွန်းနဲ့ပတ်သက်ပြီးသူကဘာပြန်ဖြေသွားလဲဆိုတော့ထိုင်းနဲ့မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံလေးဖြစ်မိုင်မောင်းများစွာလဲထိစပ်နေတော့ဒီမြန်မာနိုင်ငံအပေါ်ထားတဲ့နိုင်ငံခြားရေးမူဝါဒအရေးကြီးတဲ့အကြောင်းနောက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒီမိုကရေစီတန်ဖိုးတွေနဲ့အညီမူဝါဒတွေကျင့်သုံးသွားမယ်။သူပြောတဲ့ဒီမိုကရေစီတန်ဖိုးတွေဆိုတာကလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တို့၊နောက်တရားဥပဒေစိုးမိုးရေးတို့၊နောက်လူတဦးချင်းရဲ့လွတ်လပ်ခွင့်တို့အဲ့အရာတွေကိုတေချာသူကအလေးနဲ့ပြောသွားတယ်ရှင်။နောက်တစ်ခုကတော့ဒီအာဆီယံအဖွဲ့ရဲ့ကျင့်သုံးနေတဲ့အညီပေါ့နော်။ဆောင်ရွက်သွားမယ်အကြောင်းဒါပေမဲ့ပြည်တွင်းရေးကိုဝင်မစွတ်ဖက်ရေးမူလည်းအလေးနဲ့ထားမယ်လို့သူကပြောသွားတယ်ရှင်။နောက်တစ်ခုကတော့ဒီ Thai Exim Bank ကနေပြီးတော့မြန်မာနိုင်ငံကိုငွေချေးထားတဲ့ကိစ္စကိုလည်းထည့်ပြောသွားသေးတယ်။အဲ့ထဲမှာဒီဒီဘဏ်ကနေမြန်မာနိုင်ငံကိုချေးငွေထုတ်ပေးနေတဲ့ဆက်ပြီးထုတ်ပေးဖို့ရှိနေသေးတာကိုတော့ဒီချင်းငွေတွေဟာမြန်မာပြည်သူတွေအတွက်တကယ်အကျိုးရှိမရှိဆိုတာကိုအသေးစိတ်လေ့လာအောင်မယ်လို့လည်းပြောပါတယ်။နောက်သူတို့သိထားသလောက်တော့ဒီချင်းငွေကနေအကျိုးဖြစ်ထွန်းမှုတွေရှိတယ်ဆိုတာကိုလည်းထည့်သွင်းပြောသွားသေးတယ်ရှင်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ပတ်သက်လို့တော့ဒီအာဆီယံရဲ့လုံထုံးလုံကြီးရဲ့အတိုင်းလှုပ်သွားမယ်အကြောင်းနောက်တစ်ခုကတော့ဒီထိုင်းနိုင်ငံဟာလာမယ့်တစ်နှစ်တာကာလအတွင်းပါလီမန်ဒီမိုကရေစီအစိုးရကိုအာဏာလွှဲပြောင်းပေးဖို့ရှိပြီးအဲ့ဒီတစ်နှစ်တာကာလအတွင်းဒီအာဏာလွှဲပြောင်းမှုနဲ့ဒီလက်တလောအစိုးရရဲ့အတွေ့အကြုံတွေဟာကောင်းသလားဆိုးသလားဆိုတာတွေကိုမြန်မာစစ်အစိုးရအနေနဲ့ကြည့်ရှုလေ့လာနိုင်တယ်လို့လည်းထည့်သွင်းပြောသွားတယ်ရှင်
မြန်မာရေးလေလာသူတွေကရောနိုင်ငံခြားရေးဝန်ကြီးအသက်လက်အောက်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်ဘယ်လိုရှိနိုင်မလဲလို့သုံးသပ်ကြလဲတခြားလူတွေကရောဗမာအရေးရောမိကြသေးလား
။ဩဒီမြန်မာရေးလေလာသူတွေကရောအခုလက်ရှိမှာမြန်မာနိုင်ငံအပေါ်ကိုထိုင်းနိုင်ငံကထားတဲ့နိုင်ငံခြားရေး policy နဲ့ပတ်သက်ပြီးဘလောက်အပြောင်းလဲတွေရှိမလဲဆိုတာကိုပြောဖို့ခက်နေပါသေးတယ်တဲ့။နောက်တစ်ခုကတော့ဒီတစ်နှစ်ပဲအုပ်ချုပ်ရမယ့်ကာလဆိုတော့ဒီ policy တွေကိုဒီသာထင်းရှားရှားကြီးပြောင်းလဲသွားလိမ့်မယ်လို့တော့သူတို့လည်းမထင်တဲ့အကြောင်းနဲ့နောက်တစ်ခုကတော့အခုလာမယ့်သတင်းပတ်တစ်ပတ်နှစ်ပတ်အတွင်းမှာတော့ဒီမြန်မာနိုင်ငံပေါ်ထားတဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကိုအတိအလင်းတည်လာနိုင်မယ်လို့သူတို့ထင်ကြီးပြသွားတာရှိတယ်ရှင်